တိုင်းရင်းသားလူမျိုးစုတွေအနေနဲ့မြန်မာနိုင်ငံနဲ့ကပ်ညီတဲ့ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းပုံမူကြမ်းတစ်ခုရရှိဖို့အတွက်ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ခေါင်းဆောင်တွေနဲ့နိုင်ငံတကာကဖက်ဒရယ်ဆိုင်ရာတက်သိပညာရှင်တွေဟာထိုင်းနိုင်ငံချင်းမှန်မြို့မှာဒီကနေ့စီဝေးတရက်စတင်ကျင်းပနေပါတယ်ဖရပီရန်စုအတွက်အခြေခံမူဝါဒများနဲ့လက္ခဏာများမူကြမ်းရေးဆွဲခြင်းဆိုတဲ့ကောင်းစဉ်နဲ့တွေ့ဆုံဆွေးနွေးနေတာနဲ့ပတ်သက်ပြီး UNFC ဒီမိုကရက်ဦးနိုင်ရသာကအခုလိုပြောဆိုပါရယ
်အဓိကအတော့အဖြစ်ကတော့ကျွန်တော်နိုင်ငံမှာဒီနိုင်ငံရေးပြဿနာကိုဖြေရှင်းတာပဲဖြစ်ဖြစ်ပေါ့ဗျာနော်အခုကတော့ပြည်တော်စုငင်းချင်ရေးညီလာခံကိုလုပ်တယ်အဓိကအဖြစ်ကတော့ကျွန်တော်တို့အဲ့လိုလုပ်နိုင်ဖို့ဆိုတဲ့နေရာမှာဒီနိုင်ငံတော်ဖွဲ့စည်းပုံကိုဘယ်လိုပြုပြင်ပြောင်းလဲမလဲပေါ့လေဒါကျွန်တော်နိုင်ငံခြေအနေနဲ့ကပ်ညီတဲ့ဖွဲ့စည်းပုံမျိုးအားလုံးကလည်းတောင်းဆိုနေတာတော့ဒါဖွဲ့တော်ပြည်တော်စုဖွဲ့စည်းပုံစစ်စစ်မှန်မှန်ဖြစ်ဖို့ပေါ့ဗျာအဲ့ဒါအဓိကအရေးကြီးဆုံးအချက်ဖြစ်တယ်အဲ့ဒါကြောင့်အဲ့ဒါကိုကျွန်တော်တို့ကတော့ကောင်းကောင်းမွန်မွန်နဲ့လေ့လာထားဖို့လိုတယ်ဒါမှကျွန်တော်တို့တကယ်တမ်းအစိုးရကုစလေတွေနဲ့ပြည်တွင်းကနိုင်ငံရေးပါတီတွေနဲ့ပြည်ဆောင်တဲ့ခါကြရင်ဒီကိစ္စတွေကိုကျွန်တော်တို့ဆွေးနွေးရမယ်ဆိုတော့ကျွန်တော်တို့ဘက်ကပဲပေါင်းစုံကနေပြီးတော့ချက်လက်ကိုစုဆောင်ရှာဖွေပြီးတော့မှလေ့လာထားတဲ့သဘောပါ
ဒီစည်းဝေးမှာနိုင်ငံတကာကအတွေ့အကြုံတွေကိုအသိအမြင်ဖလှယ်ပြီးမြန်မာနိုင်ငံနဲ့ကပ်ညီတဲ့မူကြမ်းတစ်ခုရရှိဖို့အတွက်ဘယ်လိုစူးစိကြမလဲအာဏာတွေဘယ်လိုခွဲဝေကြမလဲတိုင်းရင်းသားတွေရဲ့အခွင့်အရေးလွတ်တော်ဖွဲ့စည်းမှုစနစ်နဲ့လုံခြုံရေးပိုင်းဆိုင်ရာမှာတပ်စုဖွဲ့မှုကိစ္စတွေကိုအဓိကထားဆွေးနွေးသွားမယ်လို့သိရပါတယ်စည်းဝေးကိုပြည်တွင်းမှာရှိတဲ့ UN စည်းလုံးညီညွတ်သောတိုင်းရင်းသားလူမျိုးများမာမိတ်ဖွဲ့ချုပ်ကကိုယ်စားလှယ်တွေလည်းပါဝင်တက်ရောက်နေကြပြီးကိုယ်စားလှယ်ဆိုင်ချုပ်ညွန့်ကတော့ပြီးခဲ့တဲ့ပြည်တော်စုငင်းချမ်းရဲ့ညီလာခံမှာတင်သွင်းခဲ့တဲ့ဖက်ဒရယ်ပြည်တော်စုဖွဲ့စည်းပုံကိစ္စကိုပြန်လည်ဆွေးနွေးရှင်းပြခဲ့တယ်လို့လည်းသိရပါတယ်ဒါအပြင်ဥပဒေအထောက်အကူပြုအဖွဲ့ Legal Aid Network အဖွဲ့ကိုထူထောင်ခဲ့တဲ့လူ့အခွင့်အရေးရှိနေတူလည်းဖြစ်ကရှင်ပြည်နယ်မန်ကြာရမှာ Federal ဥပဒေ Academy ကြောင်းဖွင့်လှစ်တင်ကြားပေးနေတဲ့ရှင်းနေဦးအောင်ထိုးကတော့အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတွေမှာကျင့်သုံးတဲ့ Federal စနစ်ကိုအတုမယူစေလိုပဲမြန်မာနိုင်ငံနဲ့နှိစက်မှုရှိတဲ့ Federal စနစ်တွေကိုကျင့်သုံးသွားဖို့လိုကြောင်းအခုလိုသုံးသပ်ပြောဆိုပါရယ
်နှစ်ပိုင်းရှိရောတစ်ပိုင်းကပါလဲဆိုတော့ Downline အာဏာခွဲဝေဆိုတော့ Federal ရဲ့အခြေခံသဘောတရားအရ Downline အာဏာခွဲဝေတာအဲ့အနာခွဲရတဲ့ခါကျတော့အခြေခံအဖြစ်1989ကနေပြီးတော့အနည်းဆုံး1901တုံးလို့ရှိရင် 1939 ခုနှစ်ဒီအမေရိကန်မှကျင်းသွင်းသွားတဲ့ Dual Federalism ဆိုတာရှိတယ်။စုကနှစ်ခုလုံးမှသူကအခွင့်အာဏာရှိတယ်။တနည်းအားဖြင့်ပြည်နယ်စုအောင်ဖို့အခွင့်အာဏာရှိတယ်။ဘိုးစုကပြည်တော်စုတစ်ခုလုံးကိုကျွန်းကတတ်မှတ်ကန့်သတ်ပေးတဲ့အာဏာလောက်ပဲလုပ်ပိုင်မှာရှိတယ်။ပြည်နယ်စုအောင်ဖို့အခွင့်အာဏာရှိတယ်။ဒါမျိုးကိုစဉ်းစားစေချင်တယ်။အခုချိန်မှာဒီလိုမျိုးပြန်ကျင်းသွင်းဖို့လိုလာပြီ။ဒါတစ်ချက်နောက်တစ်ခုကဆွေဇာလန်နိုင်ငံလိုဖက်ဒရယ်မျိုးသွားစေချင်တယ်ဆွေဇာလန်နိုင်ငံမှာကြတော့အဓိကပြည်နယ်တွေကဘိုးအခွင့်အာဏာရှိသွားတယ်အဲ့တော့ပြည်နယ်တွေကဘိုးအစိုးရရဲ့မူဝါဒချမှတ်တဲ့ဆုံးဖြတ်တဲ့ခါမှလည်းပါတဲ့အပြင်နောက်ပြည်နယ်တစ်ခုနဲ့အခြားတစ်ခုကြားထဲမှာ horizontal လို့ခေါ်တာပေါ့လေအလျားလိုက်ဆက်သွယ်ဆောင်ရွက်တာကိုပိုဦးစားပေးသွားတယ်အခုတော့ဖက်ဒရယ်အခြေခံမှာစဉ်းစားတဲ့အခါကျတော့ပညာရေးဆိုတဲ့မှာယူအိုက်တိုင်းတယ်ဒါမျိုးသားပညာရေးဥပဒေပြလိုက်လိုက်တယ်ဘိုးကပဲကိုလွတ်သွားလိမ့်မယ်ဆိုရာစဉ်းစားချက်ကဟိုကဖက်ဒရယ်အခြေခံမဟုတ်ဘူးလွဲနေတယ်ဆိုတော့ဖက်ဒရယ်အခြေခံသွားမယ်ဆိုရင်ပြည်နယ်ရဲ့ဘေးဒဏ်ဆက်ဆံရေးဦးစားပေးဖို့လိုလာတယ်
ဖက်ဒရယ်မူကြမ်းကိုလာမယ့်မတ်လ24ရက်နေ့အထိဆွေးနွေးရွေးဆဲသွားမှာဖြစ်ပြီး25ရက်နဲ့26ရက်တွေမှာတော့ညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်ကိုယ်စားလှယ်တွေအပါအဝင် UNFC နဲ့ဆက်ဆက်အဖွဲ့စည်းတွေပါဝင်တဲ့ EAO အစည်းအဝေးတရခေါ်ယူပြီးခေါင်းဆောင်တွေရွေးဆဲထားတဲ့ဖက်ဒရယ်မူကြမ်းကိုပြန်လည်ဆွေးနွေးပြီးခိုင်မာတဲ့မူကြမ်းတစ်ခုရလာတဲ့အထိရွေးဆဲသွားဖို့စီစဉ်ထားတယ်လို့လည်းသိရပါတယ်ဒီကနေ့စတင်ကျင်းပတဲ့ဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံမူဝါဒများနဲ့လက္ခဏာများမူကြမ်းရေးဆွဲခြင်းအစည်းအဝေးကိုတော့တိုင်းရင်းသားလူမျိုးများရေးရာစင်တာပြည်ထောင်စုမြန်မာနိုင်ငံ ENAC အဖွဲ့ကဦးဆောင်စီစဉ်ခဲ့တာဖြစ်ပြီးတိုင်းရင်းသားခေါင်းဆောင်တွေနဲ့တက်သည့်ပညာရှင်30နီးပါးတက်ရောက်ဆွေးနွေးနေကြပါတယ်ခင်ဗျာ